မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကနေဒီလ၂ရက်နေ့အထိဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမား22ယောက်ထဲမှနေရှိတယ်လို့သတင်းသမားများကကွယ်စောင့်ရှောက်ရေးနိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ CPJ ကပြောပါရယ်။ပြည်တွင်းကသတင်းမီဒီယာသမားတွေကတော့ဒီလ၂ရက်နေ့နောက်ပိုင်းမှာထပ်မံဖမ်းဆီးခံရသူတွေလည်းရှိနေတာကြောင့်နောက်ဆုံးဖမ်းဆီးခံရတဲ့သတင်းတောက်အရေအတွက်က30ကျော်လောက်အထိရှိနိုင်တယ်လို့ပြောဆိုကြပါရယ်။ဒီလိုဖမ်းဆီးခံရတဲ့သူတွေတရားစွဲဆိုခံရတဲ့သတင်းတောက်တွေရဲ့မှာအမျိုးသမီးတွေလည်းပါပါတယ်။ဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးတော့သတင်းယူရင်းနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးသတင်းတောက်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။တရက်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးထိန်းသိမ်းခံရတဲ့သူ1900ကျော်ရှိတယ်လို့လူ့ကွင်ရေးလေးလာစောင့်ကြည့်တဲ့အဖွဲ့တွေကပြောဆိုကြပါရယ်။အများစုပြန်လည်လွတ်လာတာရှိပေမဲ့တရားစွဲဆိုခံထားရတဲ့သူတွေဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူတွေလည်းအများပြားရှိနေပါရယ်။ဒီထဲမှာသတင်းသမားတွေလည်းပါပါရယ်။အာဏာသိမ်းမှုအပြီးဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား20ကျော်ရှိပြီးဒီအထဲမှာတဝက်နီးပါးလောက်ကဆက်ပြီးတော့ထိန်းသိမ်းခံနေရဆဲပဲလို့သတင်းသမားများကောက်ွဲစောင့်ရှောက်ရေးအဖွဲ့ CPJ ကပြောပါရယ်။ပြည်ထောင်ရေးပိုင်းတွေအတွင်းသတင်းမီဒီယာသမားတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေပိုတွေ့လာနေရပြီးသတင်းရယူတဲ့နေရာမှာအန္တရာယ်ပိုများလာနေတယ်လို့ဖေဖော်ဝါရီလ29ရက်နေ့ကဖမ်းဆီးခံခဲ့ရပြီးပြည်လဲလွတ်မြောက်လာတဲ့မကွေးမြည်လက်သတင်းဌာနကမဆာဆာကပြောပါတယ်
။ကျွန်မကတော့သတင်းသမားတွေအနေနဲ့အန္တရာယ်ရှိရလို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မဖမ်းခံရတဲ့နေရာဆိုကျွန်မခေါင်းမှာစောင့်ထားတဲ့အုပ်ထုပ်မှာသတင်းမီဒီယာဆိုပြီးတော့ချင်းချင်းဆက်ဆံနှစ်ဖက်စလုံးမှာပေါ့နော်။ဒီတစ်ဖက်တစ်ချက်မှာပါတယ်။ဒါမှမဟုတ်လည်းသူတို့ဖမ်းတယ်ဆိုတော့လေကျွန်တော်တို့သတင်းသမားတွေကသတင်းသွားယူနေတဲ့အချိန်မှာသတင်းတောက်လို့ချင်းချင်းချင်းအမှတ်သားပါတဲ့ဥစ္စာနဲ့သွားရင်သူမကြည့်တဲ့လူကပြစ်မှာတက်သွားတယ်။မပါဘူးဆိုရင်လည်းဒီလူတွေကကျွန်တော်တို့ကိုလေအဲ့လိုမျိုးကြုံဘူးလေပေါ့။ဒီလူတွေကနေပြီးတော့ဘာလဲပေါ့ကင်မရာနဲ့ဓာတ်ပုံရိုက်တယ်ဘယ်သူလဲဆိုတာမျိုးကျွန်တော်တို့ပြောတယ်။ကျွန်တော်တို့မှအဲ့မှာအတော်တော်ကိုအနေနဲ့ညားပါတယ်ဟုတ်ခုချင်းရပါ့။
မြန်မာသတင်းဌာနကသတင်းတောက်တူဖြစ်တဲ့မဆာဆာဟာပြီးခဲ့တဲ့29ရက်နေ့ကမကွေးမြို့မှာသတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာပါ။
ဒီမနက်10:00လောက်ပေါ့လေကျမကလည်းဒီစပြီးတော့တတိပူထွက်လာတဲ့အချိန်ပေါ့လေဆမ်းမပြတာမကြားသေးဆမ်းမဘူးမှမပြကြသေးသူတို့ကသူတို့ဟိုထင်တဲ့နေရာမှာပေါ့နော်လူစုစုရှိတော့မဲ့နေရာမှာလေရဲတွေကလူစုခွဲနေတဲ့ပုံစံကျမတို့ကြားလိုက်တာအဲ့ဒါမှာအမျိုးသမီး3ယောက်ဖမ်းခံရပြီဆိုတော့ကျမလည်းအဲ့ဖမ်းခံရဆိုတဲ့နေရာကိုကျမတင်းသွားယူတာပေါ့လေတင်းသွားယူတဲ့အချိန်မှာအဲ့ရဲတွေပဲတွေ့တယ်ရဲတွေပဲတွေ့တော့အဲ့ရန်သွားလန်းလာရလည်းရှိတယ်ကျမကအဲ့ပိုင်ကေဘောကနေအကြောက်ကနေအရှိအနေစီးတယ်ကျမကနောက်ကစီးပြီးတော့ကျမကကင်မရာနဲ့ကြိုက်နေတဲ့အချိန်မှာပဲအဲသူ့ကိုဖမ်းသူ့ကိုဖမ်းဆိုရင်ကျမကဘိုင်းနင်းတက်ပြောပါလို့ဘိုင်းနင်းတက်ပြောတော့ကျမကကြီးလာကြီးတဲ့အချိန်မှာကျမနောက်ကနေလိုက်ပြီးတော့ဖမ်းတယ်ပေါ့အဲရဲညာ16ရောက်ခံလောက်တော့ရှိနေတယ်ဟုတ်အဲအဲ့လိုဖမ်းခံလိုက်ရတယ်ပေါ့လေ
ဖမ်းဆီးခံရတဲ့အချိန်တခြားလုပ်ဖို့ကိုင်းဘက်သတင်းသမားတွေကိုဆက်သွယ်အသိပေးနိုင်ခဲ့တဲ့အတွက်ရဲချက်ဖွဲ့ကနောက်ပိုင်းမှာသူ့ကိုပြန်လွတ်ပေးခဲ့တယ်လို့လည်းမဆာဆာကပြောပါတယ်မဆာဆာလူဖမ်းဆီးခံရတဲ့သတင်းတောက်တိုင်းပြန်လွတ်လာတာတော့မဟုတ်ပါဘူး။အမျိုးသမီးတချို့အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်10ရောက်ဝန်းကျင်လောက်ရှိနေပြီးသူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းရှိနေတာပါ။တချို့ကပြန်လွတ်လာပြီးတော့မှတရားရင်ဆိုင်နေရတဲ့သူတွေလည်းရှိပါသေးတယ်။ဖေဖော်ဝါရီ24ရက်နေ့ကဖမ်းဆီးခံခဲ့ရပြီးအာမခံနဲ့ပြန်လွတ်လာတဲ့မုံရွာရုပ်တံသတင်းဌာန MCN ကတော်တင်မဆွေကတော့မုံရွာမြို့မှာမိခွင်းပြစ်တဲ့လူငယ်တယောက်ကိုရက်ကွက်ကတွေ့ရှိပြီးမေးမြန်းစစ်ဆေးနေတဲ့ဗီဒီယိုကိုသတင်းမှာဖော်ပြခဲ့ပြီးတဲ့နောက်ဒီလူငယ်ကစစ်တပ်ကခိုင်းလို့လှုပ်ဆောင်ရတာပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဆရာနာပိုင်းတွေဘက်ကတုံ့ပြန်ချက်ရဖို့အတွက်ရဲစခန်းကိုတွားရောက်ဆက်သွယ်မေးမြန်းချိန်မှာ Voice သတင်းဌာနကဒေါက်ခင်မီဆန်းတဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။အများပြည်သူကပြည်ပြည်သိတိုက်တယ်ဆိုတဲ့သတင်းကိုကျမတို့ဌာနနဲ့လွှင့်ပေးခြင်းဖြစ်တယ်။ကျမတို့ကဒါကိုအပွက်တကျစီရင်ဆောင်ရပြီးတော့ရိုက်တဲ့တဲ့ရင်လည်းမဟုတ်ဘူးစစ်ဆေးနေတဲ့ရမိရဖာတွေနဲ့ရက်ွက်အုပ်စုရင်မှုအဲ့ဒီမှာရှင်းနေလဲပါတယ်ဒီပညာရှင်တွေပေါ့ရှင်အဲ့အရာကိုကကျမတို့ကအရှိပဂရီတိုင်းကိုအများကြီးသူဒါတဲ့ရင်မှန်ကိုသိရှိဖို့ပေါ့နော်တဲ့ရင်ရဲ့ဖြစ်စဉ်ကိုသိရှိမှုကျမတို့ကတိုက်ခုတင်ဆက်ပေးခြင်းဖြစ်တယ်ဒါကိုမှကျမတို့ကအားရငါကနဲ့ဆွဲခါရတယ်အများကြီးသူတွေထင်အောင်ထင်မှားဖြစ်အောင်လုပ်ခြင်းဒီနိုင်ငံတော်ကိုအညီပြအောင်လုပ်ခြင်းနောက်တစ်ချက်ကကြတော့နိုင်ငံတာဝန်ထမ်းဆောင်နေတဲ့သူတွေကိုဤသူတွေကဘလို့မုန်းကားဖြစ်အောင်တွေးထုံလို့ဆိုခြင်းလို့အဲ့ချက်သုံးချက်ကိုကျွန်မတွေးပါတယ်အဲ့ဒါအဲ့ဒါတွေနဲ့ကျွန်မကလုံးဝမညှိပါဘူးရှင်ကျွန်မကိုယ်တိုင်ကလည်းမညှိတဲ့အကြောင်းကိုတက်တဲ့အခိုင်မှာပြနိုင်တယ်မီဒီယာသမားတယောက်ရဲ့ကျွန်မအပြစ်မရှိဘူးဆိုတာကိုလည်းယုံကြည်တယ်အဲ့ ada jang tu dua dia tu tenor mesin cuma cuci dia orang lain. Air kacau ni cuma tu ubi dah ingin saya mampu.
Tunggu dokumen mesin lu nak ubu pansiye cuma ngaya ngaca jinet dia suai lu biar biar panggil apa. Tipu mana pansi kahar itu ribu, ama kahne pialu pialu meja bimé teruguro, tengah sesine ama kahne pikir alu terima suiga pio piawari, pialu pialu biru malé kayu sese mimi anari, teru ya dren popi aja dren petalu, tau mampu pia pia rile sirelu terima suiga piawari.
Jemaru di, nasi ngaya ni macam biru, nasi caw ni macam jemaru, ama kahne pialu pialu bilai de, pialu bilai biru nasi punya ni jaro jemaru. Madegi sekarang kau bija cemaru lagi bu kau lepas cemaru dua jalan, aku misalnya ni ya, lu dua orang sama di tidak apa no, kawan si buk buruk dia ada tu nama lu jadi tu lo, dia dua cemaru, kamu ya kan ni mah, tapi dia kau di mana, kau di sekarang di tempat ni pada dia, kerana tisu ni, ah ni ni ada pun no, tungtang cioda, kita ada pun, ada ada, tidak ni mana ni ayi kau di kaca saya ni, tahu. คือเจ้ามาบีบาที่มันยาวดีตรงนี้ฐานะเลยก็ฐานะเลยบอกคือเจ้ามาหมาเจ้าดีตรงนี้ฐานะอยากจู้เมย์ขาดเรื่องอะไรเลยเยอะไปเลยใช่ไหมเนี่ยอะไรรู้อยากจู้ดีเรื่องหมาหูที่มาเล่นมาขามาหูเจ้าเลยเจ้ามาในหมาหูเยอะไปเลยใช่ไหมแล้วคือจะมาดูที่เอาเนี่ยฐานะที่ว่าได้ไอ้ก็ที่ชาเจ้ามาเนี่ยมันรู้เลยใครมาเนี่ยอะไรรู้เลยที่ชาเจ้ามาในหมาหูใช่ไหมเยอะไปเลย กูรู้ดีนะมารีกูพันสีละจะไก่นารีฮะดีมีเดียรู้เยอะลุลละสวัสดิ์ยาอยู่คุณกูชูเป่าด่าพี่เดลูโตเดมาสุยกับพี่บาร์เลยแต่จะมาดูยังแต่เนี่ยลุลละคงถ้าพี่สีเลยเราคุยจะจะพินิจเลยชกเชเรลูเวจะมาเนี่ยสุสาบาร์เลยจะมาดูว่าเนี่ยเพื่อนยังบาบูยาด้วยเด็กสังหูตัวเด็กข้ามาเนี่ยเพื่อนยังบาบูยาตัวเด็กลูกสีพันเนี่ยสุดละจะมาเนี่ยที่เดียวเรื่องวันเลยจะมาขันไหนมาเลยจะมาขันไหนเนี่ยเจ้าหูเลยจะมาดูยาบาร์เลยเจ้าเด็กข้ ယ်နောက်ပြီးတော့ကျမအတရားခံတောင်မဟုတ်ဘူးနောက်ပြီးတော့ကျမရဲ့ကိုရီးကိုတာရပစင်ကြတယ်မပြောထားတဲ့ဟာတွေကိုကြည်ရင်းသိဒါလူခွေကိုပြောင်းအောင်နည်းနည်းချိုးပေါက်တယ်လုံးဝမလုပ်ပါနဲ့ဆိုပြီးတော့အဲ့ဒီမှာဒုတိယချိန်ကျမဖုန်းကိုပြန်လုပ်ပါတယ်ရှင်ကျမအဲ့ဒါလည်းမရခဲ့ပါဘူးအခုဆိုရင်ကျမရဲ့ဖုန်းနဲ့ကျမရဲ့ကင်မရာကိုလည်းတင်ထားပါတယ်လွယ်တဲ့ဟန်ပက်အကြီးကိုလည်းတင်ထားပါတယ်လိုက်ဆိုင်ကလိုက်ဆိုင်လည်းတင်ထားပါတယ်ရင်းတော့ကတည်းကလည်းတင်ထားပါတယ်ရှင်အဲ့တွေဒါတဲ့လွတ်လွတ်ကြောင်ကြောင်တင်းတင်းထုတ်ပေါက်တယ်ဆိုကျမအနေနဲ့ယူဆပါတယ
်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတစ်လအထွန်းမှာပဲသတင်းလွတ်လပ်ခွင့်တိတိတသာကန့်သက်ခံလာနေရတယ်လို့ပြည်လက်သတင်းဌာနကမဆက်စားကလည်းပြောပါတယ
်သတင်းလွတ်လပ်ခွင့်ကတော့ကျွန်တော်တို့စုံချုံတာပေါ့ဒီကိုအမြင်ကိုအမြင်တိုင်းရေးလို့မရတဲ့အဥ္စာတွေလည်းရှိတယ်ခုချိန်မှာတော့သတင်းရေးတာအပြင်ကိုပဲကိုယ်လေးလူလုံးထွက်ရင်ကိုပဲသူတို့ကအစီအပြေတဲ့ပုံစံမျိုးဆိုတော့စိတ်ကောလူရောကိုမလုံခြုံဘူးလောက်တာလောက်နေရတယ်
အာနာသိမ့်ယူထားတဲ့မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဟာသူတို့ကိုအာနာသိမ့်အစိုးရစစ်အစိုးရစစ်ကောင်စီလို့တုံးတုံးရေးသားတာတွေမဟုတ်ကြဘူးသတင်းမီဒီယာတွေကိုအတိပေးစာထုတ်ပြန်ထားတယ်လို့ပဲသတင်းသမားတွေအပေါ်မှာတိုက်ခိုက်တာတွေကလည်းပိုပြီးတော့ရှိလာနေတာပါလက်ရှိအခြေအနေမှာအခက်အခဲတွေရှိနေပေမဲ့လို့သတင်းသမားတယောက်အနေနဲ့အလုပ်တွေကိုတော့ဆက်ပြီးတော့လုပ်သွားမယ်လို့မဆဆာကပြောပါတယ
်ကျွန်တော်ကတော့ဟိုကိုကသာဂယူးဒီဇိုင်းနဲ့ကြည့်ရှောင်းတော့ကိုလုံနိုင်တဲ့ဘက်ကနေပြီးတော့ဒါကျွန်တော်တို့ကလည်းကျမတို့အလုပ်ကိုကျမတို့လုပ်အောင်ပါပဲနော်။ဘာလို့ဆိုတော့ဒီကျမတို့ဒေတာကဖြစ်ပြနေတဲ့အဥ္စာတွေကိုတခြားရန်ကုန်ကလူတွေကလာပြီးတော့သတင်းယူဖို့နေဖို့ဆိုတာခက်ခဲတယ်။ကျမတို့ဒေတာအကြောင်းကိုကျမတို့ဒေတာမှာဖြစ်ပြနေတဲ့အဥ္စာတွေကိုတော့ကျမတို့ဒေတာကနေရာမှာမခေါ်ပြလို့ရှိရင်ကြည်ကြည်ပြင်းပြင်းသိမှာမဟုတ်ဘူး။ကျမတို့ဒီဖြစ်ပြတည်ပေါ့လေ။အဲ့ဒါကျမတို့ကတော့ကျမလုံနိုင်တဲ့အခြေအနေကြီးဟိုပေါ့ဂရုတစိုင်းနဲ့လုပ်တော့လို့ရှိပါတယ်။ဟုတ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြလှုပ်ရှားမှုတွေဖြစ်လာပြီးဒီလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေကြားမှာစွန့်စွန့်စားစားတရင်ယူနေကြတဲ့တရင်သမားတွေတဲ့အမျိုးသမီးတွေလည်းအများအပြားပါဝင်တယ်လို့မဆာစာကပြောပါတယ်
။မျိုးသမီးတရင်တောက်တွေကလည်းဒီကာလကြီးမှာပေါ့နော်သူတို့တွေတွေးနေပြီးတော့ဟိုတရင်မယူဘူးလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးကသူ့အလုပ်ကိုသူတာဝန်ကျအောင်အမျိုးသမီးဖြစ်တယ်မယ်လို့ပေါ့နော်။မြန်မာပြည်တရင်သမားတွေခက်ခက်ခဲခဲကာလကြီးတွေထဲမှာဖတ်ပြီးတော့တရင်ညာကိုကျွန်တော်တွေ့ရပါတယ်ရှင်။ဒီမန္တလေးမှာဆိုလို့ရှိရင်လည်းစီတာခက်တဲ့နေကြားထဲကပုံးလိုက်꽌လိုက်ပြီးတော့ကမားနဲ့သူတို့မှတ်တမ်းလေးတွေရိုက်ပြီးတော့တရင်ညာတွေကိုလည်းကျွန်တော်တို့ဟိုကြားသိရပါတယ်ရှင
်။ဒီလိုခက်ခက်ခဲခဲတရင်ယူနေကြတဲ့တရင်တောက်တွေကိုစစ်အာဏာပိုင်ရဲ့ဘက်ကဖမ်းဆီးတာတရင်လွတ်လပ်ခွင့်နဲ့အခြေခံဒီမိုကရေစီခွင့်ရေးတွေကိုထိန်းချုပ်ကန့်သက်လာနေတာတွေကိုလွတ်လပ်တဲ့သတင်းမီဒီယာသမားတွေကတော့လက်မခံကြဘူးလို့ပြောဆိုကြတာတွေရှိနေပါတယ်ရှင်။ဒီသတင်းဘက်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရန်နာဝင်ပြပါ။ဒီမှာခင်ဗျူထွေးပါရှင်။